Ivory Coast နိုင်ငံမှာစားသုံးဖို့အတွက်မတင်တော်တဲ့ဆန်တန်းချင်း 18,000 ကိုဗိုလ်တပူးနေကဖျက်ဆီးတိခဲ့တယ်လို့ဂျမန်ဤတာဝန်ခံတွေကပြောကြောင်းအာဖရိကကလာတဲ့သတင်းတွေမှာဖော်ပြထားပါတယ်။ဒီဆန်တွေဟာမြန်မာနိုင်ငံကလာတဲ့ဆန်တွေဖြစ်ပြီးစားသုံးဖို့အတွက်မတင်တဲ့အတွက်ဒီဆန်တွေကိုမြေဖို့တဲ့နေရာမှာတွားပြီးသွန်ပစ်ခဲ့တာဖြစ်ပါတယ်။ဒီဆန်တွေကိုအာဖရိကအနောက်ဘက်ကင်ယန်ဒေတာတက်သွားကဂါနာ၊ဂီနီနဲ့တိုဂိုနိုင်ငံတွေကလည်းအရေးအတွေးမပြည့်မီတဲ့ပြဿနာကြောင့်လက်မခံဘဲညှင်းပယ်ခဲ့တယ်လို့ဖော်ပြထားပါတယ်။ဒါပေမဲ့နောက်ဆုံးမှာ Ivory Coast နိုင်ငံကလက်ခံခဲ့တာဖြစ်ပြီးဒီဆန်တွေကိုမျိုးရောအပိုင်ဂျန်ကိုပို့ပြီးတော့အရေးအတွေးစစ်ဆေးခဲ့ရကနေအရေးအတွေးမမှီပဲစားသုံးဖို့မတင်ကြောင်းတွေ့ရှိခဲ့ရတယ်လို့ဖော်ပြထားပါတယ်။အာဖရိကဒေသတစ်လုံးမှာဆန်ကိုအဓိကထားစားသုံးကြတာပါ။ဒါပေမဲ့စားသုံးဖို့လိုအပ်မှုကအမြဲတစေတိုးနေတဲ့အတွက်ဒေသခံဒေသမားတွေရဲ့စိုက်ပျိုးမှုနဲ့လည်းမလုံလောက်ပဲပြိပကတင်သွင်းရတာပါ။အနောက်အာဖရိကကင်ယန်ဒေသတစ်လုံးကနိုင်ငံတွေဟာကုန်းတွင်းပိုင်းမှာရှိတဲ့သူတို့ရဲ့အင်မီဂျင်နိုင်ငံတွေအတွက်ပါလိုအပ်တဲ့ကုန်တွေကိုဖြည့်ဆည်းပေးရတာဖြစ်ပါတယ်။ဂါနာနိုင်ငံဟာအင်ဂျင်နီဂျင်ပါကင်နာဖာဆိုနိုင်ငံအတွက်ပါကုန်ပစ္စည်းတင်ပို့ပြီးတဲ့လမ်းကြောင်းဖြစ်ပါတယ်။စိတ်ကန်းတွေကပစ္စည်းတင်သွင်းရမှာအရာရှိတွေအခက်လိုက်စားမှုကြောင့်ကုန်ပစ္စည်းအရေးအတွေးစစ်ဆေးမှုဆိုင်မှာပြဿနာအများကြီးကျွမ်းတက်ပါတယ်။